ရန်တဲမြို့နယ်က NLD အလုံးအမှုဆောင်တရားအဖမ်းခံရတဲ့တဲ့ငူဆက်ပြီးပြောပြချင်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကရန်တဲမြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်အလုံးအမှုဆောင်အဖွဲ့ဝင်ဗမာရေးမှူးကိုစီယာမင်းကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းသွားတယ်လို့သတင်းဖြစ်တဲ့သူကပြောပါတယ်။ကိုစီယာမင်းကို AA အဖွဲ့ကဖမ်းသွားတာဖြစ်တယ်လို့တက်မလို့ဘက်ကဆွဆွဲပြောပေမဲ့လို့ AA အဖွဲ့ဘက်ကလည်းဒါသူတို့ဖမ်းတာမဟုတ်ဘူးလို့ညင်းထားပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုတက်နိုင်ကအပြည့်စုံဖော်ပြပေးပါလိမ့်မယ်ရှင်။
ရန်ကုန်မြို့နယ်မြို့သားဒီမိုကရေစီဖွဲ့ချုပ်အလုံးမှုဆောင်အဖွဲ့ဝင်ဗန္ဒန်ကြီးမှုကိုစီယာမင်းကိုဖေဖော်ဝါရီလ10ရက်နေ့ညနေ6နာရီလောက်မှာအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းဆီးသွားတယ်လို့သူ့ရဲ့စနီးကပြောပါတယ်။ကိုစီယာမင်းဟာရန်ကုန်မြို့နယ်ခွန်မိုင်လောက်ဝေးတဲ့ပြင်းရှောင်းတောင်ပေါ်မှာသူ့အမွေရထားတဲ့တပ်ပင်ကိုအင်ဆောက်ဖို့တော်ကြည့်တာဖြစ်ပြီးညနေ6နာရီဝန်းကျင်လောက်မှာဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ကိုစီယာမင်းရဲ့စနီးကပြောပါတယ်
။အဲဒီဒီရောင်းကိုကိုလည်းရောက်ပြီးကလမအကြီးမှရှိတဲ့ကလဘုံအုပ်စုပိုင်းနဲ့တင်ဆောင်တော်မှာပေါ့နော်တင်ဆောင်တော်မှာသူအချင်းမှနေပြီးတော့မတမလူတစ်ခွေကသူ့ကိုဖမ်းတယ်အဲဖမ်းတဲ့အခါအဲ့ဒီအခါမှာဦးစရာမင်းကအဆင်ပြေနဲ့ပေါ်လိုက်တာပေါ့အဲအိုတန်ချောလို့နေပြီးတော့လူတယောက်ကနေပြီးတော့အဲ့နေရာကိုလိုက်မှာအဲ့နေရာကိုလိုက်သွားပါတယ်အလိုက်သွားတော့သူတို့အဖေကနေပြီးတော့လိုက်လာတဲ့သူကိုအဲတင်းတင်းနဲ့ချိန်ပြီးတော့ကိုနဲ့မဆိုင်ရင်အဲပေါ့လို့ပြောတယ်ပေါ့
ကိုစီယာမင်းဟာပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာလရန်သေမြို့နယ်မှာပြုလုပ်ခဲ့တဲ့အပြည်ပြည်ဆိုင်ရာတရားရုံး NCJ မှာတရားရင်ဆိုင်ဖြေရှင်းမဲ့ဒေါက်အဆန်းစုကြည်ထောက်ခံပွဲမှာတက်တက်ကြွပါဝင်ခဲ့သူတယောက်လေးဖြစ်ပါတယ်။အဲ့ဒီထောက်ခံပွဲနောက်ပိုင်းမှာကိုစီယာမင်းကိုလူမုန်းကွန်ရဲပေါ်ကနေတစင်ချင်းချောက်စာတွေရောက်ခဲ့ပြီးအခုလိုဖမ်းဆီးခံရတာဖြစ်တယ်လို့သူရဲ့ဇနီးကပြောပါတယ်
။ Oh, Rekita Lanshin တို့ Nopio ကို Arakan တို့ Khain တို့အဲ့လိုမျိုးကောက်နေဆိုရောက်တယ်အဲ့ဒါဖြစ်တယ်။အဲ့လိုမျိုးကောက်နေတဲ့အများကြီးတင်မှရပါတယ်။ကလေးရောင်းနေစလုံးကသူကအဲ့ကိုစားလာတဲ့တမဘုတ်သူကဝါချင်ရတယ်ဘလို့ကြောက်တယ်ကွာဒီ2020ကိုမကြိုသေးရပေါ့ဒီမှာရောက်ဆုံး2020မကြိုသေးရဘူးအော်ထင်းနေဟိုညင်းနေပြီလားဘယ်လိုပြောမလဲအဲဇာဝရောက်တာကတော့ဦးရကြောက်ဆောက်နေတဲ့ရောင်ရောက်တာကတော့သူက NAD ကအာ NAD ဖျက်ရအစ်သေးပါအဲ NAD ကမလုပ်သေးသေးဘောနော်အဲ့လိုစားကိုကတ်တယ်ဒီလိုလေးကပန်နေပြီမပါတယ်ပေါ့အဲသူတို့ဟိုဘောရှင်းထောက်တဲ့စာတွေအဲ့လိုမစာကတ်တာတွေလေးရှိတယ်ကြွားမှာကြတော့
ဒီဖွဲ့ကဖန်တော်တယ်ဆိုတော့တတိကျကျမသိရသေးပါနဲ့တက်မတော်ဖက်ကတော့သူ့ကိုအေအေဖွဲ့ကဖန်စီတော့တာဖြစ်တယ်လို့ရခိုင်ပြည်နယ်ရုံချွန်ရေးနဲ့နေစားရေးရာဝန်ကြီးဘုံမုံကြီးမင်းတိုင်ကပြောပါတယ
်သူတို့မဖန်ဘူးဘယ်လိုလာဖန်မှာရှာရှိပြီးတော့သူရတော့လေအဲ့ဒီကောင်ဖန်သွားလို့တောက်ချောက်လိုက်နေတာရှာနေရှာလို့မရဘူးအဲ့တော့ဖန်သွားတာတော့အေအေရဲ့ပုံစံပဲလေသူတို့ကကျင်းတာတော့မတတ်နိုင်ဘူးပေါ့အဲ့လိုညီသားတွေလည်းဒါပဲသူနဲ့အတူလွတ်လာတဲ့အဲ့ဒါအဲ့ဒီမှာလွတ်လာရတယ်ကလည်းဘုပ္ပကလူတွေလိုပဲပြောတာပဲ။အဲ့ဒါရေဆုံးသွင်းတာပေါ့ဗျာ။အကျိုးတို့ဒီလူတယောက်ပါတော့အကျိုးကလိုက်ရမှာပေါ့
။တခါလဲတော့ကအေဖွေဘက်ကတော့ကိုစီယာမင်းကိုသူတို့ဖန်ဆီးထားတာမဟုတ်တလို့ဒါဟာအေဖွေနဲ့အင်ဒီအစိုးရကြားမှာတင်းမာမှုတွေပို့တိုးအောင်တက်မတော်ဖက်ကလုပ်တာဖြစ်တယ်လို့အေပြောခွင့်ရခိုင်ဒုက္ခကတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်တို့ဘက်ကအဲ့လိုမျိုးဖန်ဆီးထင်ထင်သာပဲဖြစ်စဉ်လုံးဝမရှိဘူး။ဆိုတော့ဒီတခုစဉ်းစားကြည့်ရတာကနော်အဲ့ဒီမှာလာပြီးတော့ဖန်နေသူတွေကဒါမော်တော်ဆိုင်ကယ်နဲ့လာတယ်ဆိုပြီးတော့သူတို့ဒီပြောတာကျွန်တော်တွေ့တယ်။ဆိုတော့မော်တော်ဆိုင်ကယ်နဲ့လာတယ်ဆိုကြတဲ့ကဒါအသူအဖက်ကလူတွေပဲဟိုဖြစ်နိုင်တယ်လို့သုံးသပ်တာနော်။နောက်တစ်ခုရှိတာကလက်လက်ကင်ထားတိုင်းအေလို့ဆက်ပြတဲ့ဥစ္စာကတော့ဒါဘယ်လိုမှလက်ခံနိုင်ကြမရှိတဲ့ကိစ္စဖြစ်တယ်။ဟိုဘာကြောင့်လဲဆိုလို့ရှိရင်မြန်မာစစ်တပ်ကဒီစခန်းကြီးအထက်မှာသူတို့ဒီအရာဝတ်တွေဝတ်ပြီးတော့မှလက်လက်ကင်ပြီးတော့တွာလာနေရတဲ့ဥစ္စာတွေအများကြီးရှိတယ်။
မြန်မာဒီမိုကရေစီဖွေးချောင်း NLD ကတော့ဘေးလက်နက်ကင်ဖွေးတာပဲဖန်ဖန်နိုင်ငံရေးလှုပ်ရှားမှုကိုချင်းချောက်ဖန်စီတာမျိုးဟာလောက်တင်တဲ့လို့ရတခုဖြစ်တယ်လို့ NLD ပါတီတော်ခွင့်ရဒေါက်တာမျိုးညွန်းကပြောပါတယ
်ကျွန်တော်တို့ဟာတရားဝင်နိုင်ငံရေးပါတီတခုနေတဲ့တရားဝင်နိုင်ငံရေးလှုပ်ရှားမှုပဲလုပ်တာပါအဲတော့ကျွန်တော်တို့လုပ်တဲ့နိုင်ငံရေးခိုင်တဲ့လက်မတူဘူးဆိုရင်သူတို့ပြီးကြနိုင်ငံရေးလှုပ်ရှားမှုတွေလုပ်လို့ရတယ်လူလူသမားထုတ်ပေါ်ဖို့တွေလုပ်လို့ရတယ်နိုင်ငံရေးကြီးရပဲပြန်လုပ်တော့နိုင်ငံကြီးရလှုပ်ရှားတာကိုနော်တနစ်ကိုင်ဖန်စီတာမျိုးလုပ်တာတော့ဒါလုံးဝမသိတော့လို့လုပ်ရဖြစ်တယ်ကျွန်တော်တို့အဖွဲ့ချုပ်ကတော့ရှုံးချတယ်ပြင်းထန်ရှုံးချတယ်ပြောစမှာ
ပြီးခဲ့တဲ့ဒီဇင်ဘာလ7ရက်နေ့တုန်းကလည်း NCJ မှာတရားရင်ဆိုင်ဖို့တော့တဲ့ဒေါ်အောင်ဆန်းစုကြည်ထောက်ခံပွဲကျင်းပဖို့စီစဉ်တဲ့ဗုဒ္ဓတော်မျိုးနဲ့ NLD ပါတီဥက္ကဋ္ဌဦးရဲတင်ကိုတခိုင်လက်နက်ကိုင်အဖွဲ့ကဖန်စီခဲ့တာဖြစ်ပြီးဖန်စီထားစဉ်တွင်မှာတိုက်ပွဲဖြစ်ပေါ်တာကြောင့်လက်နက်ကြီးကြီးထိမှန်ပြီးပွေရှင်ပြီးပြေဆုံးတော့ခဲ့တယ်လို့ဒီဇင်ဘာလ25ရက်နေ့မှာအဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါ